ဩစတြေးလျနိုင်ငံနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးပိုပြီးကောင်းမွန်တိုးတက်လာတဲ့လက္ခဏာရအနေနဲ့အပြန်အလှန်စစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေစတင်လာတာတွေ့ရပါတယ်။နှစ်ပေါင်း50ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်ဩစတြေးလျစစ်သင်္ဘောတစ်စင်းမြန်မာနိုင်ငံကိုချစ်ကြည်အခီးရောက်ရှိလာသလိုနှစ်40ကျော်ကြာလစ်လပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျစစ်တပ်မှုတွေကိုလည်းခန့်အပ်ထားလိုက်ပါပြီ။ရန်ကုန်ရုံးခွဲကနေကိုသားညုံဦးကစုံစမ်းမေးမြန်းတင်ဆက်ထားပါတယ်ရှင်။
1989ခုနှစ်တည်းကလစ်လပ်နေတဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျစစ်တမ်းမှုနေရာမှာဩစတြေးလျရေတပ်ဗိုလ်မှူးကြီး John W ကိုခန့်အပ်လိုက်ပြီးတော့ဩစတြေးလျစစ်တမ်းရုံးကိုလည်းပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဩစတြေးလျရေတပ်ဗိုလ်မှူးကြီး John W ဟာရင်းနှီးကဒီထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေမှာစစ်တမ်းမှုဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့အခုဒီမြန်မာနိုင်ငံဆိုင်ရာစစ်တမ်းမှုဖြစ်နေရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။တချိန်တည်းဆိုသလိုပဲဩစတြေးလျရေတပ်ကင်းလှည့်ရေရင်ဖြစ်တဲ့ HMAS Childers ဟာဆိုရင်လေနိုင်ငံချစ်ကြည်ရေးခီးစဉ်သဘောမျိုးနဲ့မြန်မာနိုင်ငံကိုရောက်ရှိလာခဲ့တယ်လို့ဩစတြေးလျကာကွယ်ဝင်ကြီးဌာနပြောခဲ့ရသူတူဖြစ်တဲ့ Mark Dock ကဗီဒီယိုကိုပြောပါရယ
် What the boat is going to be there for us it's on a goodwill visit it's the first time since 1959 it's goodwill
ဒီမော့ကအဲ့ဒီမှာ၄ရက်ကြာရှိနေမှာပါဒါချစ်ကြည်ရေးခီးစဉ်ဖြစ်ပြီးတော့1959ခုနှစ်ခရဲကဆိုရင်ပထမဆုံးလာရောက်တဲ့ဩစတြေးလျစစ်သည်မော်ဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာမြန်မာစစ်တပ်ကိုတင်နန်းပေးဖို့တွေမပါပါဘူးမြန်မာနိုင်ငံမှာ2017ခုနှစ်ကစပြီးတော့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေရှိလာတဲ့အပေါ်မှာဒီခီးစဉ်ဖြစ်ပေါ်လာတာပါစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအနေနဲ့အခုစစ်သွုံးမောလာရောက်တာအပြင် 1989 ခုနှစ်ကတည်းကလစ်လပ်သွားတဲ့စစ်တပ်မှုနေရာကိုလည်းခန့်ထားလိုက်ပါပြီ
ဩစတြေးလျကင်းလက်စစ်သည်မော HMA Childers ဟာမြန်မာနိုင်ငံကိုမနေ့ကစတင်ရောက်ရှိပြီးတော့ရန်ကုန်တီလဝါစိတ်ကမ်းမှာ၄ရက်ကြာရှိနေမှာဖြစ်ပါတယ်ဒါဆိုလို့ရှိရင် 1959 ခုနှစ်တုန်းက HMAS Quiberon မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးကြရဆိုလို့ရှိရင်မြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ Australia စစ်သည်မော်ဖြစ်ပါတယ် Australia နဲ့မြန်မာအခုလိုမျိုးစစ်ဖက်ဆက်ဆံမှုတွေစတင်လိုက်တဲ့အပေါ်မှာတော့လူခွင့်အဖွဲ့အချို့ကတော့စိုးရိမ်မကင်ရှိကြပါတယ်မြန်မာစစ်တပ်အနေနဲ့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေပေါ်ပို့ပြီးတော့တိမ်းကျွလာအောင်တွန်းအားပေးဖို့လိုမယ်လို့ Australia အခြေစိုက်ဖြစ်တဲ့ Burma Office ညွှန်ကြားရေးမှူးဦးမြင့်ချိုကပြောပါတယ
် Australia ဆိုအနေနဲ့ဒီသိစိတ်ဥဆောင်တဲ့မြန်မာစိုးရကိုဒီကန္တမဆက်ဆံတာတွေစီးပွားရေးကလမ်းဖွင့်လာတယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အစ်စ်တဘောနဲ့ကြိုဆိုခဲ့ပြီးရယ်အခုစစ်ရေးကဆက်ဆံမှုတွေပြန်လည်ပြောင်းလိုက်တာတော့ဒီဆိုမြန်မာနိုင်ငံမှာလက်ရှိတပ်မတော်ကနေလူခွင့်ရေးတွေပုံမူလေးစားလာအောင်ကိုယ်စီပြည်ပြောင်းလဲရေးတွေကိုပို့ပြီးတော့ထောက်ခံလာအောင်တော့လူတို့တောင်းဆိုနေတဲ့ဖွင့်ဖို့ရှင်ဥပဒေပြည်ပြောင်းလဲရေးတွေမှာပို့ပြီးတော့ပေါင်းရလို့ဆောင်လာအောင်တော့အားပေးမယ်ထောက်ဆောင်နိုင်မယ်ဆိုရင်တော့ဒီစိတ်ဆက်ဆံမှုတွေဟာပေါ်ဖေးတရားအတွက်ကောမြန်မာပြည်သူအတွက်ကောတိုးရှိမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါလို့မလုပ်နိုင်ဘူးဆိုရင်တော့စစ်တပ်ကိုခုနပြောတဲ့နော်အချက်လက်တွေကိုပါဝင်ပူးပေါင်းဆောင်မှုတွေမလုပ်လာဘူးဆိုရင်တော့စစ်တပ်ကိုအားရှိအောင်လုပ်ပေးတယ်လို့ပဲဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံမှာပြည်ပြောင်းလဲမှုတွေရှိလာပြီးမယ်လေမြန်မာနိုင်ငံရေးမှာဒီမြန်မာစစ်တပ်ရဲ့အခန်းကဏ္ဍဟာအတော်လေးကိုနေရာယူထားစေပါဒါကြောင့်လည်းပဲအပြောင်းလဲတွေပိုဖြစ်လာအောင်လို့မြန်မာစစ်တပ်ကိုဖိအားပေးတဲ့လို့ယူဆတယ်လို့ပဲထိစပ်ဆက်ဆံပြီးတော့စီယုံပြောဆိုတဲ့နဲ့ဆိုတဲ့အယူဆတွေလည်းရှိကြပါတယ်လက်ရှိအဖြစ်တော့ဒီဩစတြေးလျအပါအဝင်အနောက်နိုင်ငံတွေဟာမြန်မာစစ်တပ်နဲ့စတင်ထိစပ်ဆက်ဆံမှုတွေလုပ်နေပါပြီစီရေးအကူအညီသဘောတော့မဟုတ်ဘဲနဲ့တင်နန်းတွေနောက်ကျေးဝန်းဆိုင်ရာကိစ္စရပ်တွေနဲ့လူသားချင်းစာနာကူညီမှုလုပ်ငန်းတွေနဲ့ပတ်သက်တဲ့ပူးပေါင်းဆောင်ရွက်မှုတွေမှာပိုများပါတယ်အခုဒီဩစတြေးလျစစ်ရေးရင်မြန်မာနိုင်ငံကိုရောက်ရှိလာတာဟာမြန်မာနိုင်ငံတွင်းပြောင်းလဲမှုတွေကြောင့်နှစ်နိုင်ငံကြားကြေပြန့်တဲ့ဆက်ဆံရေးဖြစ်ပေါ်လာတာဆိုပြီးတော့ဩစတြေးလျကာကွယ်ဝင်ကြီးဌာနဘက်ကရောနိုင်ငံကြေးဌာနကပါကြိုဆိုခဲ့ကြပါတယ်။ဩစတြေးလျစစ်သည်မော်ဟာမြန်မာနိုင်ငံမှာ၄ရက်ကြာရနာပြီးရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်စစ်ကမ်းကိုတွားရောက်มาဖြစ်ပါတယ်။အဲဒီကနေတဆင့်ဒီအိန္ဒိယသမုဒ္ဒရာထဲမှာအိန္ဒိယရည်တက်ကကြီးမှုလုပ်မဲ့စီးလေးချင်းမှုတရားမှာလည်းပါဝင်ဖို့ရှိနေပါတယ်။